မကြာသေးခင်ကမှဒီမှာဒီစီတော်ရဲ့ပါကစ္စတန်ရွေးကောက်ပွဲမှာအကြမ်းဖက်ဝါဒဆွဲအုပ်စုတွေနဲ့အခြေဆက်ရှိတဲ့နိုင်ငံရေးပါတီတို့အပါအဝင်ဘာသာရေးအစိုးရဝါဒီနိုင်ငံရေးပါတီတို့များအခြေအနေကောင်းလာတဲ့ပေါ်စိုးရိမ်ချက်တွေရှိနေပါတယ်။ဘာသာရေးကိုစော်ကားထိခိုက်တာကိုအပြင်းထန်နေနေတဲ့ပါကစ္စတန်ဥပဒေတွေကိုထောက်ခံသူတရားဟောဆရာတဦးပြီးခဲ့တဲ့နှစ်ဩဂုတ်လကမှထူထောင်တဲ့ Tariq E. Labbaik Pakistan TLP ပါတီဟာနိုင်ငံရေးအင်အားစုတစ်ခုဖြစ်အထင်မြင်ဖြစ်လာတဲ့ပါတီတွေထဲတစ်ခုအပါအဝင်ပါ။ဒီပါတီဟာရွေးကောက်ပွဲမှာနိုင်ငံတော်ဝန်ကိုယ်စားလှယ်180ကျော်ဝင်ကြံပြီးမဲအရေးအတွက်နှစ်တန်းရတယ်လို့စင်းပြင်းတဲ့လွတ်တော်မှာနေရာနှစ်နေရာနိုင်ရပါတယ်